အော်ဆရာတို့ဒီနေ့ဒီမောဆိုနဲ့ဒီဒါဖူဆိုမြို့နဲ့ဒီဂရနီပြည်ပမာဏအဆင့်ညီလာခံပေါ့နော်အဲ့ဒါဆရာတို့အဓိကဘာဒီဒီညီလာခံမှာဆွေးနွေးဖြစ်လဲဗျ
အဓိကတော့ကျွန်တော်တို့ဒါဒီတိုင်းပြည်မှာဖြစ်ပေါ်လာမဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုအထောက်အကူပြုနိုင်ဖို့ပေါ့လေဒီလူထုစာနာတဘောရောမြောက်စုစည်းဖို့အတွက်ကျွန်တော်တို့ဒါနိုင်ငံရေးဆွေးနွေးအကြောင်းအရာများကိုကျွန်တော်ဥတီဆွေးနွေးဖြစ်တယ်ဒါပေမဲ့တိရတဲ့တိုင်းမှာဒီတိုင်းပြည်မှာကနိုင်ငံရေးဆွေးနွေးရမယ့်ပြဿနာအကြောင်းအရာတွေအများကြီးရှိတယ်ဟုတ်လားကျွန်တော်တို့ဒီလိုညီလာခံမျိုးလည်းကျွန်တော်တို့နောက်ဆက်တိုက်လုပ်သွားမှာပေါ့နော်ဒါပေမဲ့ဒီတစ်ချိန်မှာကျတော့ကျွန်တော်ကအဓိကအကြောင်းအရာတစ်ခုကျွန်တော်ဆွေးနွေးပါတယ်ဟိုပထမအကြောင်းအရာတော့ဒါဒီစစ်တာပေါ့ဒီစစ်မတော်ပြည်တော်စစ်နေပေါ့လေစစ်မတော်ပြည်တော်စစ်ဆွေးနွေးအကြောင်းအရာရဲ့ဒုတိယအကြောင်းအရာတော့ဒါဒီလက်နက်ကိုင်တပ်များပြန်လည်ဖွဲ့စည်းခြင်းပေါ့အဲ့ဒီအကြောင်းအရာတစ်ခုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်
ကျတော့အခုတက်လာမယ့်အစိုးရအသစ်နဲ့ပေါ့နော်ဒီအမျိုးသားရင်ကြားစည်းရေးကိုကျတော့ဘယ်လောက်ထိလုပ်နိုင်မလဲဆရာတို့အနေနဲ့မျှော်မှန်းထားလဲဗ
ျဒါတော့ဒီဟိုတက်လာမယ့်အစိုးရကိုနိုင်ကိုကဥပမာပြတော်စုကိုနိုင်ကပြောခဲ့တာရှိတယ်လေဒါသူခြေဆက်တော်မဲ့နိုင်ငံရေးစနစ်ကအမျိုးသားညီညာစီအခြေခံပုံတော်မဲ့လို့ပြောတဲ့ပုံမှာဒါဒီပုံစံလေးဆိုလို့ရှိရင်ကျွန်တော်တို့လည်းကြိုးဆိုပါတယ်ကျွန်တော်မြင်တာတော့ဒီတိုင်းပြည်ဒီတိုင်းပြည်ရဲ့ပြည်ထောင်ဖြူရှင်းဖို့ဆိုတဲ့နေရာမှာကျွန်တော်တို့ဒီတပ်မတော်ရဲ့ခိုင်ခံတာလည်းပါမှာဖြစ်တယ်လို့ဒီလက်ရှိအနာရတဲ့အစိုးရအပြင်တိုင်းဒေသနဲ့အခွင့်အများအားလုံးကလည်းဒါဒီပါဝင်ခွင့်ကြားရှင်းတဲ့နေပါလေဒီလိုဖြစ်တဲ့အတွက်ကြောင့်တကယ်လို့သူပြောတဲ့အတိုင်းပဲဒါမြို့ရရှင်စီကစီချင်းအောင်မတော်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဒါလည်းကျွန်တော်တို့ဟိုကျွန်တော်တို့ကြိုးဆိုပါတယ
်ပြီးခဲ့တဲ့ NCA လက်မှတ်ထိုးပွဲမှာတိုင်းရင်းသားအဖွဲ့တချို့တွေကလက်မှတ်ထိုးတယ် KNPB အပါအဝင်ပေါ့နော်မထိုးတဲ့အဖွဲ့တွေလည်းတော်တော်များများရှိတယ်ဗျနောက်အခုရှမ်းပြည်နယ်ကချင်မှာလည်းတိုက်ပွဲတွေပြန်ဖြစ်နေတာတွေအများကြီးရှိတယ်ဗျအဲ့ဒီအပေါ်မှာဆရာအနေနဲ့ဒီဘလို့မြင်လဲပေါ့
ကျွန်တော်တို့ပြောချင်တာကတော့ဒီတိုင်းပြည်မှာဘာပဲပြောဒီလူထုကအုပ်ချုပ်တဲ့နိုင်ငံရေးစနစ်တရားပေါ်ထွန်းတော့မယ်ပေါ်ထွန်းရတော့မယ်ဆိုတော့ဒီတိုင်းပြည်မှာဖြစ်နေတဲ့မိသူတော်လက်နက်ကိုင်ပဋိပက္ခမဆိုလူထုကတည်ခွင့်ရှိရမယ်လက်နက်ငယ်ကြီးစံတတော်ဟာလူတယောက်ထမင်းတနတ်ကျွေးလို့ရတယ်ဗျာဒါဆိုရင်ဘာဖြစ်လို့ဒီလောက်ငွေကြေးကုန်ကြခံရစစ်တိုက်နေကြမှာလဲကျွန်တော်တိုင်းပြည်ရဒီ dialogue ရင်ကျိမှုကလည်းထွန်းကားလာပြီဆိုတော့ဒါကိုစကားစပွဲဝိုင်းပေါ်မှာတိုင်းသားတွေဖက်ကလည်းတောက်လျှောက်ပြောခဲ့ပြောနေတာကစပွဲဝိုင်းပေါ်မှာအဖြေရှာခြင်းနဲ့အဖြေရှာမယ်ဆိုတာမျိုးကိုတောက်လျှောက်ပြောနေတာတော့စစ်ပွဲဖြစ်တဲ့နေရာတွေကြည့်လို့ရှိရင်ကျွန်တော်တို့ရန်ကုန်မှာဖြစ်နေတာမဟုတ်မန္တလေးမှာဖြစ်နေတာမဟုတ်ရှမ်းပြည်နယ်မြို့တော်မှာဖြစ်နေတာမဟုတ်အဲ့တော့ဒီစစ်ပွဲကဘာကြောင့်ဖြစ်တယ်လဲဆိုတာကတော့ဒါစစ်ပွဲဖန်တီးတဲ့လူတွေကတနေ့တစ်ချိန်တည်းလူထုကိုချပြမဲ့သဘောတော့ရှိလာနိုင်တယ်။အဲ့တော့ကျွန်တော်တို့ပြောချင်တာကတော့ပို့ပြီးတော့ပွင့်လင်းမြင်သာတဲ့အခြေအနေအောက်မှာဒါဒီလိုပြည်ပခမျိုးတွေကမဖြစ်တော့ဘူး။တမ်းမီရဲ့တိဆောက်တဲ့ဒီလိုငွေဒီရများငွေကြီးအကုန်ချက်ခံသုံးဆဲမဲ့စားပေါ့လေ။တမ်းမီမှာတိဆောက်ဖို့လိုအပ်တဲ့နေရာမျိုးမှာသုံးစီချင်ပါလေလို့ပြောလို့ပါ
။ NLD ကအစိုးရဖွဲ့နိုင်တဲ့ရာခိုင်နှုန်းလည်းရသွားတယ်ဆိုတော့လေ။တကယ်လို့များဒီအာနာလွဲပြောင်းရေးကိစ္စမှာအဖူးအထင်များရှိလာမလားပြီးခဲ့တဲ့အစိုးရနောက်တက်ပေါ့နော်ဒီ NLD ကိုချောချောချီချူအာနာလွဲပေးဖို့ရှိလားဘလို့များဖြစ်လာနိုင်မလဲဆရာဘလို့သုံးတက်လဲဗျဟ
ိုကျွန်တော်တို့မြင်တာကတော့ဒီတိုင်းပြည်ကယူကပွဲကပြလိုက်တဲ့ရလက်ကတတိုင်းပြည်လုံးကပြုံပြောင်းလဲလိုချင်တယ်ဆိုတော့စနစ်ကိုပြခဲ့တယ်ပြီးတော့ဒီယူကပွဲကလည်းပဲအပြည့်ဆိုင်ရာစောင့်ကြည့်သူများရဲ့မျက်စိရှိမှလုပ်ခဲ့တဲ့ပွဲဖြစ်တယ်တော့ဒီနေ့ဒီချိန်ခါကဒီနိပညာကဖြစ်တယ်တင်းမီဒီယာဖြစ်တယ်တကဘာလုံးကလည်းစောင့်ကြည့်နေတယ်ဒီမြန်မာပြည်ရဲ့ရလောက်ကိုလည်းဒီသက်ဆိုင်ရာအနီးနားအာဆီယံနိုင်ငံများတော့မှအားကျနေတာမျိုးဖြစ်တဲ့ပုံမှာဟိုပုံလင်းပြောမယ်ဆိုလို့ရှင်တော့ဒီမဟုတ်တော့ဒါလို့မရတဲ့ခေတ်တော့ရောက်သွားပြီပေါ့လေတို့တော့လည်းပဲဒီနေရာမှာဟိုတမန်တော်ကအနေနဲ့ဘယ်လိုစဉ်းစားလဲဆိုရင်ကျွန်တော်တို့အမြင်သာကတော့လက်ရှိဖွဲ့စည်းပုံချံဥပဒေအရတမန်တော်ရဲ့အခန့်ကဏ္ဍကိုအများကြီးအကာအကွယ်ပေးထားတယ်ဒီတိုင်းပြည်ရဲ့အဓိကတိုင်းပြည်ရဲ့လုံခြုံရေးနဲ့စီမံခန့်ခွဲရေးကိုကင်တဲ့ဝန်ကြီးဌာနကိုတတ်မတော်ကင်ထားတာဖြစ်တယ်ဒီတက်ပြီမှာဒီတော့သူတို့အနေနဲ့ကတော့ပုံရင်းပြောမှဆိုကျွန်တော်ထင်တာကတော့အကြီးကျယ်စိုးရင်စိတ်တော့ရှိမှာမဟုတ်ဘူးပေါ့လေဒါကြောင့်မလို့လေသူကဘယ်သူပဲတက်လာသူတို့လက်ကမ်းကြိုဆိုပါနဲ့ဆိုလိုမျိုးသူပြောခဲ့ဆိုခဲ့တာရှိတယ်ဒီလိုဖြစ်တဲ့အတွက်ကြောင့်မလို့တစ်ဖက်မှာလည်းပဲတက်လာတဲ့အစိုးရကိုနဲ့လည်းပဲဒီတတ်မတော်ရဲ့အခန်းကဏ္ဍကိုဘယ်လိုခေါ်လဲကိုချက်ချင်းမျက်ကွယ်ပြုမှဆိုလို့ရှိရင်တော့ဒါဒီတိုင်းပြည်ကတော့အခက်ခဲနဲ့ကြုံရမှာပဲဆိုတော့ဒေါ်စုပြောခဲ့တဲ့စကားတိုင်းပဲပေါ့လေဒီတိုင်းပြည်ကိုအမျိုးသားယဉ်ကြားစည်းရေးအခြေခံပေါ်မှာတိုင်းပြည်ကိုတွေ့ဟိုပုံကောင်းမွန်တဲ့စနစ်ကိုနိုင်ငံရေးစနစ်ကိုညီညီနိုင်နိုင်နဲ့ဖန်တီးကြမယ်ဆိုလို့ရှိရင်ကျွန်တော်ထင်တာတော့ဒီတိုင်းပြည်မှာမဖြစ်နိုင်လားဆိုတာမရှိပါဘူ
းမြန်မာနိုင်ငံပြည်တွင်းစစ်ပေါ့နော်အဲ့ဒီပြည်တွင်းစစ်ကြီးကလာမဲ့အစိုးရအစ်စ်လက်ထက်မှာတိုင်းဒေသနဲ့တပ်မတော်ကြားမှာပေါ့ပြည်လည်မှုရှိနိုင်မလားပေါ့နောက်တိုင်းဒေသတွေအနေနဲ့ဒေါ်စန်းစုကြည်ကူဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယုံကြည်မှုဘယ်လောက်ရှိလဲနောက်သူတို့ဘယ်လောက်ထိမျှော်လင့်ထားလဲဒီအမျိုးသားယဉ်ကြားစည်းရေးမှာပေါ့နော်
ဆိုတော့ကျွန်တော်တို့တောက်လျှောက်ပြောခဲ့တာရှိပါတယ်ဒီတိုင်းပြည်ကငင်းချမ်းမပဲဒီတိုင်းပြည်မှာစစ်မလဲငင်းချမ်းရမှာပဲတင်းချင်းအေးချမ်းမှုရဖွံ့ဖြိုးရေးကိုကျွန်တော်ဆောင်ကျင်းနိုင်တယ်တော့ဒီလိုဆောင်ကျင်းဖို့ဆိုတဲ့နေရာမှာတိုင်းဒေသတွေဖက်ကတော့နိုင်ငံရေးဆွေးနွေးဖို့ဆိုတဲ့ကိစ္စကိုလက်နက်ကိုင်ပြည်ပခတ်ကိုနိုင်ငံရေးဆွေးနွေးပွဲစပွဲဝိုင်းတွေကနေဖြည့်ရှင်းမယ်ဆိုတဲ့ဆန္ဒကိုကျွန်တော်အတိအလင်းပြောပြတာလည်းဖြစ်တယ်ဘယ်အဖွဲ့မဆိုဒီလိုအခြေခံပုံမှာကျွန်တော်သွားကြမှာပဲဒီတော့နောက်တစ်ခုကတော့ဒီနေ့ချင်းခါမှာဒီတိုင်းပြည်ရဲ့အပြောင်းအလဲကို ဆောင်ကျင်းနေတဲ့အုပ်စုကလည်းပဲလက်ရှိအာဏာရလာတဲ့အုပ်စုဖြစ်တယ်ဒီလိုဖြစ်တဲ့ခါမှာဒီအာဏာလာတဲ့အုပ်စုကိုနိုင်ကိုကဒီကိစ္စကိုအမြန်ဆုံးဟိုကိုင်းတဲ့ဖြစ်ရှင်းတင်တယ်ဗောလေဟိုကိုင်းတဲ့ဖြစ်ရှင်းတဲ့နေရာမှာလည်းဟိုအရင်ကလို့ဆိုရင်တော့ကဖြစ်စရာမလိုဘူးဘာဖြစ်လို့လဲဆိုရင်သူတို့ရဲ့အနောက်မှာပြည်သူလူထုတရားလုံးကယက်တီနေတယ်ဆိုတော့ပုံစံမျိုးဖြစ်ပါတယ်ဒီလိုပုံစံဖြစ်တဲ့အတွက်ကြောင့်မလို့ဖြစ်လာတဲ့ပြဿနာတွေကိုပြည်သူလူထုရဲ့လိုအပ်လို့ရှိရင်ပြည်သူလူထုရဲ့ကိုခုံစမာတွေထားပြီးတော့ဖြည့်ရှင်းရမယ့်အခြေအနေမျိုးတွေဖန်တီးသိင်ဖန်တီးရမယ်။ဘာကြောင့်ဒီတိုက်ပွဲတွေကဖြစ်နေတာလဲ။ဘု து မှာအမားကဘု து စီမှာရှိတယ်လေ။အဖြေကပါတယ်။ကျွန်တော်တို့ဒီအမြင်နာကတော့တိုင်းအနာတွေဖက်ကတော့ဒီလိုရှိမှဆိုရင်အခြေမျိုးအစင်တက်ရှိပါတယ်။ဒီတော့မဖြစ်တဲ့တာကိုမဖြစ်အောင်တက်လာတဲ့အစိုးရကလည်းပဲဆောလင်းစွာကင်တွေတင့်တယ်လို့ကျွန်တော်နီးမှလမ်းမှလည်းကင်တွေဖို့လို့ပါတယ်။ဒါကိုလည်းပဲအရင်ဆုံးဒီစတင်ကွက်တွေဖြည့်ဆည်းစေချင်ပါလေ
။ဆရာစုမြတ်တန် RF ကကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကျွန်တော်လည်းကျေးဇူးတင်ပါတယ်။